မောင်မြတ်မှာအသိဆုံးလုံးဒီအပိုင်းတွင်တော်တော်များများရှိခဲ့လာခဲ့တယ်လို့ဒေသခံတွေနဲ့ပရိဒါအသိတွေကပြောကြပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုပတ်သက်ရထိုက်ကပြောပြပါပါ
မုံရွာမြို့မှာနေပူချင်းပြင်းထန်လို့အခုရပိုင်းနဲ့တစ်ဆုံးသူဥယျာဉ်တရားဝန်းကျင်မှာရှိနေတယ်လို့နိုင်ရီလန်ချောင်းပို့ဆောင်ပေးသူတွေကပြောပါတယ်။တစ်ဆုံးသူအများစုကယောဂအခန်းရှိသူတွေနဲ့တက်ကြီးရွယ်ဦးတွေအပြင်လာသားရွယ်ကလေးငယ်တွေလည်းပါဝင်ကြောင်းပရဟိတာတင်တာဝန်ရှိသူကပြောပါတယ်။
ယူဝါဆိုရင်တော့ရောက်ကြအောက်ခံအပတော်ရှိတယ်လေးရက်လေးရက်အတွင်းပေါ့လေလေးရက်ကတော်တော်ပူတာလေသူ့မှာဦးနေတယ်အဲ့ဒီနယ်ပိုင်းနေမှာပါလေ
မုံရွာမြို့မှာမေလ18ရက်ပြီးခဲ့တဲ့စနေနေ့ကအမြင့်ဆုံးအပူချိန်45ဒီဂရီဆယ်စီယပ်113ဒီဂရီဖာရင်ဟိုက်အထိရှိခဲ့တယ်လို့မိုးစလကခန့်မှန်းချက်ထုတ်ပြန်ပါတယ်နေပူချိန်ပြင်းထန်ချိန်မှာရေကျိုးမှလို့တည်ဆုံးလာရလေတွေ့ရကြောင်းဒေသခံတို့ကပြောပါတယ်မုံရွာမြို့ပေါ်မှာတည်ဆုံးသူတချို့ဟာအုံနောက်သွေးကြောပြတ်တဲ့လက္ခဏာမျိုးတွေ့ရတယ်လို့နောက်ထပ်ပရဟိတအသင်းဝင်တဦးကပြောပါတယ်
။ကျွန်တော်တို့လပိုင်းနေတော့မှတော်တော်ပြင်းနေခံရတာဆိုတော့ကျွန်တော်ဒီပိုင်းနေရတော့အဲဒီဒီပိုင်းနဲ့ကလေးငယ်တွေတော့အများကြီးဟိုပြည်စည်းရများတာပေါ့ဗျ။များတော့ပြင်းတော့ကျွန်တော်တို့အသက်ကြီးတဲ့သူကတော့အဓိကကတော့သူတို့မူတာမခံနိုင်တော့ဝေါ်တာပြောရတယ်ဖြစ်ပြီးတော့ပြေးကြတော့ဗျ။တချို့လူလပိုင်းနေကြတဲ့သူတွေတောင်းစားရှိတဲ့သူတွေပေါ့။တော့အဲလိုတောင်းပြီးပြီးတော့မူလမခံနဲ့တော့ကျတော့နေရင်းကြီးမှာရေးထားချူရတာတွေပါရှင်တချို့ကျတော့အမေကြီးချူမာကြတာတင်တယ်ဟုတ်ခုနောက်ပိုင်းတွေတော့ဒီဟာပေါ့ကျွန်တော်တို့တချို့ပြီးရတာတွေဆိုနာတော့တည်းဟိုဟာနှကောင်းနဲ့ပြီးတော့ရောအောင်တော့ပြီးတော့ပြတ်တဲ့ပုံမျိုးတွေများတယ
်အပူတန်းလွန်ခဲ့တဲ့ဌန်ကိုပြီးခဲ့တဲ့အေဗီလကတည်းကမြန်မာနိုင်ငံမှာတိတိတတ်တတ်ခန်းစားခဲ့ရပြီးနေအပူချင်းကြောင့်သေဆုံးသူတွေလည်းရှိခဲ့ပါတယ်မုံရမျိုးကနေအပူရှင်ကြောင့်တည်ဆုံးတယ်လို့ယူဆရတဲ့အထက်မှာလာသားရွယ်ကလင်းငယ်တွေလည်းတွေ့ရကြောင်းပြောပါတယ်
။ကျွန်တော်တို့နိုင်ငံခြားတဲ့တုတ်တန်နှစ်ခုကိုမေးကြည့်လိုက်တာမနေ့တည်းတည်းကတော့29ခုရှိတာ။အချိန်ကောင်းတာတော့အဲ့ဒီချိုးအဲ့ဒီလာသားလေးဆိုရင်၄လ၅လလာလေးဟိုတနည်းတည်းတည်းနဲ့ကျွန်တော်မေးကြည့်ရအောင်။မင်းတို့ဆိုပြီးမှရှိတယ်လေ၄လောင်းရှိပြီတကူကြီးရဲ့ဒီလာမျိုးတော့ပေါ့။အဲ့ဒီလာသားလေးကတော့ကျွန်တော်တို့ကမတကြိုပေးရအောင်ဒီရမြောင်သေးတဲ့ကလေးလေးရတယ်ကျွန်တော်ပူတန်းမခံနိုင်တော့ပေါ့ဗျ။
အပူတန်းကြောင့်သေဆုံးနာမကျန်မှုအချက်လက်တွေနဲ့ပတ်သက်လို့အာဏာပိုင်တွေကတရားဝင်ထုတ်ပြန်တာမျိုးတော့မတွေ့ရပါဘူး။ဒါပေမဲ့လည်းအပူတန်းနဲ့ဆက်နွယ်ပြီးအသက်ကြီးသူတွေနဲ့ကလေးငယ်တွေအပြင်ငကူယောဂအခန်းကြောင့်သေဆုံးသူတွေလည်းပိုများလာကြောင်းပရဟိတကူညီဆောင်ရှောက်သူတွေကပြောဆိုကြပါတယ်ရှင်။